Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ28ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။ American Yuka Wema Russia ရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွင်းပထမဆုံးစွဲချက်တွေကို American ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်ပါတယ်။ American သမ္မတဟောင်း John F. Kennedy လောက်ကြံခံမှုနဲ့ဆက်ဆက်တဲ့မတန်းဖိုင်အားလုံးကိုထုတ်ပြန်လိုက်ပြီးဖြစ်ကြောင်းသမ္မတ Trump ကတောက်ကြံနေနောက်ပိုင်းမှာချိန်ညာခဲ့ပါတယ်။ Catalonia ဒေသလွတ်တော်ကိုဖျက်သိမ်းပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်တယ်လို့ Spain ဆိုရကချိန်ညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်တို့ကတော့မြေတန်းအဲ့လို benefit ကိုပေးဖို့အတွက်တိုက်တွန်းတယ်။လာပြီးရင် UN ဖွဲ့တွေလာတဲ့အချိန်မှာကျွန်တော်တို့ဒီမှာရှိတဲ့ဒေသခံတွေကလည်း UN တစ်ခုလုံးကိုဘယ်လိုမရှိအဲ့လိုမျိုးကန့်ကွက်နေကြ
။ရခိုင်အမျိုးသားပါတီအတွင်းရင်းမှုအဖွဲ့ဝင်ဦးအောင်မြကျော်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြည်မှာနာဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူသတင်းတော်မဆုနဲ့မြန်မာတခွင်အစည်းအဝေးကိုပါနာဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုင်းတန့်စင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအထူးခုံရုံးကပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအတွင်းမှာပထမဆုံးစွဲချက်တွေကိုအတည်ပြုလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဦးဆောင်တာဖြစ်ပါတယ်။ချိန်ပေးထားတဲ့ဒီစွဲချက်တွေကိုတောက်ကြတဲ့နောက်ပိုင်းကတင်သွင်းခဲ့တာဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်။အထူးခုံရုံးကစွဲချက်တွေအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကပထမဆုံးသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးတော့စွဲချက်တင်ခံရတဲ့ဘသူမဆိုအစောဆုံးတနင်္လာနေ့ကစပြီးတော့ဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့ဆိုထားပါတယ်။ဘလို့စွဲချက်တွေနဲ့ဆွဲဆိုထားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကဆက်သွယ်မေးမြန်းတာမှာတော့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့ရုံးရဲ့ပြောခွင့်ရကဖြေကြားဖို့ငင်းဆန်ခဲ့ပါတယ်။Robert Mueller ရဲ့ထူးဆုံးစစ်ဆေးအဖွဲ့နဲ့အတူလုပ်နေတဲ့ရှေ့နေတွေဟာ Washington DC မှာရှိတဲ့ပြည်ထောင်စုတရားရုံးထဲကိုတောက်ကြနေကဝင်သွားခဲ့တာကိုတွေ့ခဲ့ရတယ်လို့ CNN ကဆိုပါတယ်။ Robert Mueller ကတော့ဒီဆုံးစစ်ဆေးမှုနဲ့ဆိုင်တဲ့သတင်းချက်လက်တွေနဲ့ပတ်သက်ပြီးဘာမှပြောဆိုခြင်းမရှိဘဲရင်ငုံနှုတ်ပိတ်နေတာဖြစ်ပါတယ်။FBI ကြီးကဲဟောင်း James Comey ကိုယာရုကနေဖယ်ရှားလိုက်ပြီးတိတ်မကြခင်မှာပဲပြီးခဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရဖို့အတွက် Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Russia တို့ကြားပူးပေါင်းဆောင်ရွက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက် Robert Mueller ကိုပြီးခဲ့မေလကအထူးစုံစမ်းစစ်ဆေးမှုအဖြစ်နဲ့ခန့်အပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတ Donald Trump ယာရုတက်ဆာတော်ကအဦးဆုံး TPP လို့ခေါ်တဲ့ Pacific ရေဝန်ဒေသကုံသွေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပေမဲ့အခုသမ္မတ Trump ရဲ့အာရှခီးစဉ်ကြောင့်သမ္မတတန်6လကြာလာတဲ့အချိန်မှာအာရှနိုင်ငံတွေအပေါ်အလေးထားဆက်ဆံတဲ့မူဝါဒပတ်ဥတည်လာပြီလားလို့မေးခွန်းထုတ်လာကြပါတယ်။သမ္မတ Trump ရဲ့အာရှခီးစဉ်ကမြောက်ကိုရီးယားအရေးကိုအဓိကထားဆောင်ရွက်မယ်လို့သုံးသပ်ကြပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေရပ်တန့်အောင်တရုတ်ကိုဖိအားပေးနိုင်ဖို့သမ္မတထရန့်မျှော်လင့်ထားတာလည်းဖြစ်ပါတယ်။သမ္မတထရန့်ရဲ့စနေရက်ကြာအာရှခီးစဉ်ကိုနောက်သတင်းပတ်မှာစတင်မှာဖြစ်ပြီးတော့ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတောင်းမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံကိုသမ္မတထရန့်တက်ရောက်မှာဖြစ်ပေမဲ့အရှေ့တောင်အာရှနိုင်ငံတွေအကြောင်းအဓိကထားဆွေးနွေးတဲ့နှစ်စဉ်အရှေ့အာရှထိပ်သီးညီလာခံမတိုင်ခင်တည့်ရက်မှာတော့အမေရိကန်ကိုပြန်မဲလို့သတင်းတွေမှာဖော်ပြကြပါတယ်။ဒါဟာအရှေ့တောင်အာရှအရေးသမ္မတထရန့်ဦးစားပေးမစင်စားဘူးဆိုတဲ့အသွင်ဆောင်နိုင်ကြောင်းပင်ကိုအရှိအာရှဆိုင်ရာအကြီးကဲဟောင်းအိဗရာဟမ်ဒန်မတ်ကပြောပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်တဲ့အစည်းအဝေးအပြင်းထန်လှုပ်ဆောင်နေတာဟာအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုလုံခြုံမှုပေးနေတာထက်သူ့ရဲ့လုံခြုံရေးကိုပို့ပြီးတော့ထိခိုက်စေတယ်လို့ဝန်ကြီးမက်ဒစ်ကဆိုမျိုးမှာစနေနေ့ကပြောပါတယ်မြောက်ကိုရီးယားရဲ့စစ်တပ်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်စစ်အင်အားကိုဘလို့မှရှင်းနိုင်စရာမရှိဘူးလို့လည်းဝန်ကြီးမက်ဒစ်ကသတိပေးလိုက်ပါတယ်အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခိုက်လာတဲ့ဘလို့တိုက်ခိုက်မှုမျိုးကိုမဆိုချေမုန်းသွားမှာဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တုံးလာခဲ့မယ်ဆိုရင်လည်းစီးရအကြီးအကျယ်တုံ့ပြန်သွားမှာဖြစ်တယ်ဆိုတာအသေးစားပဲလို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒါပေမဲ့လည်းသူ့ရဲ့အာရှခီးစဉ်တစ်လျှောက်လုံးမှာပြောခဲ့သလိုပဲမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတန်နမန်ရေးနီလန့်နဲ့ဦးစားပေးကင်တွယ်ဖြည့်ရှင်းသွားမယ်လို့ဝန်ကြီးမက်ဒစ်ကထပ်ပြောပါတယ်အမ မရိကန်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစေဦးစည်းချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖို့တိုဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဒီကနေ့မှနှစ်စဉ်ပြုလုပ်နေကြလုံခြုံရေးဆိုင်ရာအကြံပေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြပြီးတော့ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတထရမ့်တို့ကျန်းစစ်စာချိန်ဆိုပြီးနောက်ပထမဆုံးလုပ်တဲ့လုံခြုံရေးဆိုင်ရာအကြံပေးဆွေးနွေးပွဲလည်းဖြစ်ပါတယ်ခင်ဗျာ။
သမ္မတဟောင်းဂျွန် F. ကနေဒီလှုပ်ကြံခံရမှုနဲ့ဆက်စပ်တဲ့မှတ်တမ်းဖိုင်အားလုံးကိုထုတ်ဝေနိုင်ပြီဖြစ်ပြီးတော့သမ္မတထရမ့်ကတောက်ကြနေနှောင်းပိုင်းမှာကြေညာလိုက်ပါတယ် CIA နဲ့တခြားအဖွဲ့ကြီးတွေအပါအဝင်ဗိုလ်ချုပ်ကြီးကယ်လီနဲ့တင်းကျပ်သေးကြစွာဆွေးနွေးပြီးနောက်မှာတော့တက်ရှိတင်ရှားရှိနေသေးတဲ့သူတွေရဲ့နာမည်ရင်းနဲ့အင်္ဂလိပ်စာတွေကလွှဲရင်သမ္မတ JFK ရဲ့မှတ်တမ်းတွေအားလုံးကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ဖို့ထုတ်ဝေလိုက်ပြီလို့သမ္မတထရမ့်က Twitter ဆာမျက်နှာကနေရေးသားထားပါတယ်အငင်းပွားပွဲဟာလျှို့ဝှက်ပူးပေါင်းကြံစည်ချက်တွေတန်တရာကင်းသွားအောင်လို့ဖုံးကွယ်ထားခြင်းမရှိပုံပွင့်လေးထုတ်ပြဖို့ဆောင်ရွက်တာလို့သမ္မတထရမ့်ကဆိုပါတယ်အမျိုးသားမော်ကွန်းတိုက်ကနေခွင့်ပြုလိုက်တဲ့ဒီယာနဲ့ချီတဲ့မှတ်တမ်းဖိုင်တချို့ကိုလုံခြုံရေးစိုးရိမ်ချက်ကြောင့်လက်တလုံးမှာခေတ္တလျှို့ဝှက်ထားဖို့ကြာသပတေးနေ့တုန်းကတော့သမ္မတထရမ့်ကညွှန်ကြားထားခဲ့တာဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အနေစနေနေ့ညပိုင်းနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တချိန်ကအတိုင်းအတာတစ်ခုအထိကိုပိုင်အုပ်ချုပ်ခွင့်ရရှိခဲ့တဲ့စပိန်နိုင်ငံကတလုံးနီယိုဒေတာဟာအခုခါမှာတော့စပိန်ဆိုရရဲ့တိုက်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။ကတလုံးနီယိုလွှတ်တော်ကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းမဲပေးခဲ့ပြီးနိုင်ပိုင်းအကြာမှာပဲစပိန်ဝန်ကြီးချုပ်ကကတလုံးနီယိုလွှတ်တော်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ပါလီမန်ကိုဖျက်သိမ်းလိုက်တဲ့အပြင်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကတလုံးနီးယားဒေသရဲ့ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကိုလည်းတာဝန်ကနေရက်စဲလိုက်ပါတယ်။စပိန်နိုင်ငံကနေခွဲထွက်ဖို့ဆုံးဖြတ်ချက်ကိုကတလုံးနီးယားသမ္မတကာလို့စ်ပူရှေမွန်ကတေမွန်ဦးဆောင်တဲ့ဒေသခံညီမောင်အဖွဲ့ကခွဲထွက်ရေးပိုလိုလားတဲ့အုပ်စုကရေးဆွဲပြီးတော့ကတလုံးနီးယားပါလီမန်ကိုတင်သွင်းခဲ့တာပါ။ဒီဆုံးဖြတ်ချက်ကိုထောက်ခံမဲ90ကန့်ကွက်မဲ10မဲဂျာနီနမဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်စပိန်ရဲ့အာဏာရဗဟိုလက်ရရင်ပေါ်ပူလာပါတီနဲ့ကတ်တလန်လွတ်တော်မှာအမတ်နေရာထပ်ဝတ်တောင်မရှိတဲ့အဓိကအတိုက်ခံဆိုရှယ်လစ်ပါတီကတော့ကတ်တလန်လွတ်တော်ကမဲခွဲဆုံးဖြတ်ပွဲကိုသဘိမ့်မောက်ခဲ့ပါတယ်ကတ်တလုံးညာဒေသလွတ်လပ်ရေးကိုတုံ့ပြန်တဲ့အနေနဲ့စပိန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအပိုက်155မှာဖော်ပြထားတဲ့အတိုင်းဗဟိုအစိုးရအနေနဲ့ကတ်တလန်အာဏာပိုင်တွေကိုဖယ်ရှားပြီးဒေသတွင်းအုပ်ချုပ်ရေးကိုတာဝန်ယူဖို့ကိစ္စကိုစပိန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်ခင်ဗျာ
စနပြတဲ့တွင်နဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာပြင်းထန်တဲ့ပြည်ပခါဖြစ်ပွားပြီးတဲ့နောက်ခရိုင်ရိုက်ခံရတဲ့ခရိုင်၄ခုမှာကင်ညာရွေးကောက်ပွဲအတွက်မဲပေးဖို့ကိုရွှေ့ဆိုင်းလိုက်ရတဲ့ဒီနောက်တရက်မှာတော့ကင်ညာတိုက်ခံဒေသတွေမှာပြန်တည်နေလာပါတယ်။အတိုက်ခံတွေခြေကုပ်ယူထားတဲ့ကင်ညာနိုင်ငံရဲ့တတရအကြီးဆုံးမြို့ဖြစ်တဲ့ကီဆူမူမြို့ကလမ်းတွေနဲ့နိုင်ရိုဘီမြို့တော်ပြန်ကျရပ်ကွက်တွေမှာစနေနေ့ကတော့ငြိမ်သက်နေကြပါတယ်။အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါကသမရရွေးကောက်ပွဲပြန်ကျင်းပမယ့်အရေးကိုစက်တာပြင်းနေတုန်းကသဘိမ့်မှောက်တဲ့အတွက်နိုင်ငံရေးမတည်ငြိမ်မှုမတည်မကြမှုတွေဆက်လက်ဖြစ်ပွားနေပါတယ်။အကြမ်းဖက်မှုတွေကြောင့်ကညာနိုင်ငံရဲ့ခရိုင်58ခုထဲက4ခုမှာမဲပေးမှုတွေကိုစနေနေ့အထိရပ်ဆိုင်းထားရပါတယ်။ရွေးကောက်ပွဲဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်တဲ့အတွက်မဲပေးမှုကိုနောက်ကြေညာချက်ထုတ်ပြန်တဲ့အချိန်ထိနောက်ဆုတ်လိုက်ရတာလည်းဖြစ်ပါတယ်။ August 10ရက်နေ့တုန်းကရွေးကောက်ပွဲကျင်းပခဲ့ပေမယ့်လည်းအမားရွေးနေရှိခဲ့တဲ့အတွက်ဗဟိုတရားရုံးကရလဒ်ကိုပယ်ဖျက်ခဲ့ရတာကြောင့်စက်တာပြင်းနေတုန်းကတကြောပြန်ရွေးကောက်ပွဲထပ်မံကျင်းပရတာဖြစ်ပါတယ်။ August 10ရက်နေ့ရွေးကောက်ပွဲမှာသမရဦးဟူရူကညာတာနိုင်ကြောင်းကြေညာခဲ့ရလည်းဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံလိုကခရိုင်မှာတောက်ချာနေနောက်မိုင်းကရဟတ်ရင်တစ်စင်းပြတ်ကျသွားတာကြောင့်အမေရိကန်တပ်ဖွဲ့ဝင်တစ်ယောက်တည်ဆုံးပြီးတော့နောက်ထပ်6ယောက်တန်းရသွားပါတယ်။ဒီရဟတ်ရင်တွေဟာရန်သူတွေရဲ့လက်ချက်ကြောင့်ပြတ်ကျခဲ့တာမဟုတ်ဘူးလို့နေတိုးထောက်ပံ့ရေးတပ်ဖွဲ့ရုံးကပြောပါတယ်။တပ်ဖွဲ့ဝင်တွေအားလုံးအတွက်ကျွန်တော်တို့မှအပြည့်အဝတာဝန်ရှိပြီးအဲ့ဒီရဟတ်ရင်ပြတ်ကျသွားတဲ့နေရာကိုလုံခြုံမှုရှိအောင်ထိန်းသိမ်းထားလိုက်ပြီးဖြစ်တယ်လို့လည်းစနေနေ့ကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒီရဟယင်ပြတ်ကျမှုမှာဒီဆုံးတန်ရသွားတဲ့သူတွေရဲ့မိသားစုတွေအတွက်အထူးပဲဝမ်းနည်းမိကြောင်းနေတိုးထောက်ပံ့ရေးတပ်ဖွဲ့ရဲ့တမူကြီးပိုချိုကြီးဂျော်နီကောက်ဆန်ကပြောပါတယ်။တာလီဘန်အဖွဲ့ကတော့ဒီရဟယင်ပြတ်ကျမှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးအစိုးပိုင်းတို့ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတာလီဘန်အဖွဲ့ဟာမကြာခဏဆိုသလိုအခုလိုပြောလို့ရှိပြီးတော့နောက်ပိုင်းမှာသူတို့ရဲ့ပြောကြားချက်တွေဟာမှန်ကန်မှုမရှိတာတွေကိုလည်းတွေးရလို့ရှိပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နားကမီရှူမီပန်ဆက်ရုံမှာလူပေါင်း48ယောက်သေဆုံးသွားတဲ့စနေနေ့တုန်းကမီးလောင်ကျွမ်းမှုဟာဂဟေဆော်တဲ့နေရာကနေဖြစ်ပွားခဲ့တာလို့ယုံကြည်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်မျက်မြင်သက်သေတွေနဲ့မှုကင်းစစ်ဆေးချက်တွေအရဂဟေဆော်တဲ့ဆက်ကနေမီရှူမီပန်လုတဲ့နေရာမှာတုံးတဲ့ပစ္စည်းတွေကိုမီးပွားလွင့်စင်ပြီးတော့မီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့ဖော်ပြနေရကြောင်းဂျကာတာရဲတပ်ဖွဲ့ပြောခွင့်ရအာဂိုယူဝိုနိုကပြောပါရယ်စေယုံပိုင်ရှင်တဲ့ကုမ္ပဏီရဲ့မန်နေဂျာတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ဂေဆော်တဲ့သူဘယ်မှာရောက်နေတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အဲ့ဒီလူတွေကိုပေါ့ဆမှုနဲ့တရားစွဲခံရပွဲရှိနေပါတယ်။ဒါပြင်စေယုံပိုင်ရှင်ဟာအသက်မပြည့်သေးတဲ့သူတွေကိုစေယုံမှာအလုပ်ခန့်ထားတယ်လို့တန်တရားဖြစ်ခံနေရတယ်လို့လည်းရဲကပြောပါတယ်။ကြတာပင်းနေမနက်ပိုင်းကစက်ယုံမှာကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်ပွားခဲ့ပြီးတော့အဲ့ဒီနောက်ပောက်ကွဲမှုအသေးလေးတွေစက်တိုက်ဖြစ်ရာကနေစက်ယုံမီးလောင်ပြီးတော့အမိုးပြိုကျခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါရယ်။မိသက်သမားတွေဟာမိကိုနှိမ့်သက်နိုင်ဖို့အတွက်နိုင်ပေါင်းများစွာကြိုးပမ်းခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံမှာစက်ယုံတွေရဲ့ဘေးကင်းလုံခြုံမှုစံတမတ်ချက်ဟာရေဘူးရအဖြစ်သိကောင်းလည်းမရှိသလိုအရေးယူမှုအပိုင်းမှာလည်းအားနည်းလေးရှိပါတယ်။ဒီစက်ယုံမှာလုံနေတာဟာနှစ်လလောက်ရှိနေပြီလို့အာဏာပိုင်တွေကပြောပါရယ်။ပြင်းထန်တဲ့မီးလောင်ကျွမ်းမှုဒဏ်ရာတွေနဲ့စေယုံတင်ထားရတဲ့သူဒါဇင်နဲ့ချီရှိနေတာကြောင့်တိစုံသူရွေးတွက်ဟာလည်းထပ်တိုးလာနိုင်ပွဲရှိတယ်လို့အာဏာပိုင်တွေကပြောပါရယ
်ဒီကနေ့ကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်ကတော့တန်ဟော့စပါ့ကိုအနိုင်ရသွားပါတယ်မန်ယူတင်းရဲ့ Old Trafford ခွင်မှာစနေနေ့ကပရီးမီယာလိဂ်ပွဲစဉ်10ရက်ပထမဆုံးပွဲကိုကစားကြတာမှာမန်ယူကတော့တန်ကိုတကူးကိုမရှိနဲ့နိုင်သွားတာပါမန်ယူအတွက်တလုံးတည်းသောအနိုင်ကိုကိုတော့ဒုတိယပိုင်းမှာလူစားဝင်လာတဲ့ပြင်သစ်တိုက်စင်ဘူးအန်တိုနီမာရှယ်ကမင်းရှစ်ဆယ်မှာတွင်ယူခဲ့တာဖြစ်ပါတယ်။မန်ယူနီးပြားဂျိုဆေမိုရီညိုကတော့ဒီပွဲဟာသူတို့ထိုက်တန်စွာအနိုင်ရခဲ့တာဖြစ်ပြီးတော့အသင်းကြီးနှစ်သင်းကစားခဲ့တာဖြစ်တဲ့အတွက်ပွဲကျက်ဖြစ်ကြောင်းနှစ်သင်းလုံးအနိုင်ရဖို့ကြိုးစားခဲ့ပြီးတရေလဲကျသွားနိုင်ကြောင်းဒါပေမဲ့မန်ယူအသင်းအနေနဲ့အခွင့်အရေးပိုရခဲ့တယ်လို့ပွဲပြီးမှပြောခဲ့ပါတယ်။မန်ယူအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်10ပွဲကစားပြီးချိန်မှာ9ပွဲနိုင်2ပွဲတည်2ပွဲရှုံးနဲ့23မှတ်နဲ့အမှတ်ပေးစရာမှာဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မိုင်းတန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအနေနဲ့စာနာရိတ်ခါအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနှစ်ဖက်အတိုင်းဝိုင်းနဲ့ဒေသခံပြည်သူအားလုံးကိုပဲမြများတတပေးဖို့ဒေသခံအဖွဲ့အစည်းတွေကတိုက်တွန်းလိုက်ပါတယ်။လုံခြုံရေးအခြေအနေကြောင့်ဆိုင်းငံ့ထားတဲ့ကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စာနာရိတ်ခါအကူအညီပေးရေးအစီအစဉ်ကိုပြင်ဆင်တင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမ္ဘာစာနာရိတ်ခါအစီအစဉ်ကပြောကြားခဲ့ပြီးတဲ့နောက်အကူအညီတွေပြန်လာတော့မဲ့အခြေအနေပေါ်အခုလိုတုံ့ပြန်ကြတာပါ။အသေးစိတ်ကိုမှဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွင်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘူသီတောင်မောင်နှောဒေသတွင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုံခြုံရေးအခြေအနေကြောင့်ခေတ္တရပ်ဆိုင်းခဲ့ရတာပါအဲဒီနောက်မှာတော့အကူအညီထောက်ပံ့မှုအစီအစဉ်တွေပြန်ပြီးခွင့်ပြုနိုင်မှုမြမအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလဒ်အဖြစ်နဲ့နှစ်လအကြာမှာတော့စာနာရိတ်ခါတွေပြန်ပြီးထောက်ပံ့မှုမြမဘက်ကခွင့်ပြုလိုက်ကြောင်းနေ့တောက်ကြနေကဂျနီဘာကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း WFP ကမ္ဘာစားနပ်ရိတ်ခါအစီအစဉ်ကပြောဆိုလိုက်တာပါအခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO ဖွဲ့စည်းတွေအနေနဲ့နှစ်ဖက်အတိုင်းဝိုင်းကိုဗတ်မျက်များတတ်တာအကူအညီပေးတင်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရကျော်ကတိုက်တွန်းပါတယ်
ကျွန်တော်တို့ကတော့မြေတန်းအဲ့လို benefit ကိုပေးဖို့အတွက်တိုက်တွန်းတယ်လာပြီးရင် UN အဖွဲ့တွေလာတဲ့အချိန်မှာကျွန်တော်တို့ဒီမှာရှိတဲ့ဒေသခံတွေကလည်း UN တစ်ခုလုံးကိုလိုမရှိအဲ့လိုမျိုးကန့်ကွက်နေကြတဲ့ပိုင်းဟုတ်ပါဘူး။ဘယ်နှစ်ဖက်ကိုညီညွတ်ညာမလုပ်တဲ့ညီညွတ်ညီများမဖြစ်တဲ့အဲ့ဒီအဖွဲ့တွေကိုကျွန်တော်တို့ကအလုံးဝလိုမရှိဘူးဆိုပြီးကန့်ကွက်ဆန္ဒပြတယ်ပိုင်းတွေအများကြီးဖြစ်ခဲ့တာ။ဒါပေမဲ့ UNHCR တို့ UNDP တို့ပြီးရင်ကျွန်တော်တို့ဒီမှာရှိတဲ့ဂျာကာအဖွဲ့တို့အဲ့ဒီအဲ့ဒီအဖွဲ့တွေကိုတကယ်ဟိုဟာဖြစ်တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိတာပဲ။ဟိုအဲ့လိုဘဲမညီပေးတဲ့အဖွဲ့အစည်းဆိုရင်တော့ဒီအပိုင်းဝိုင်းနဲ့တော့ပဋိပက္ခကတော့ရှိနေပါမယ်။အဲ့ဒါဘိုင်းကိုတော့ UN ကတော့အတိကကျက်မဲ့မှုကိုအဲ့ဒီအဖွဲ့အစည်းတွေကသူတို့ရဲ့ဝန်ထမ်းတွေကကျက်မဲ့ပြီးရင်ဒီဒေသမှာထိမ့်ထိမ့်တိမ့်တိမ့်လုပ်ဖို့တော့လိုမယ်လို့ကျွန်တော်တို့ကတော့သုံးသပ်တာပေါ့မှာ။
အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်ရေးအပါအဝင်ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးအခက်အခဲဖြစ်နေရတဲ့ဒေသခံတွေကြောင့်လူသားချင်းစာနာမှုအကူအညီတွေကိုတန်းတူညီမျှပေးသင့်တယ်လို့အကဲဆက်မခံတဲ့အနေအထားပေါ်မှာလည်းကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကသတိချက်သင့်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ငွေကလည်းတိုက်တွန်းပါတယ
်ကျွန်တော်တို့ဒီလက်ရှိအနေအထားအရတော့ကုလသမဂ္ဂကအထောက်အပံ့တွေနိုင်ငံတကာအထောက်အပံ့တွေကတော့ပေးဖို့လိုလိုအပ်နေပါတယ်ဗျာလက်ရှိတက်တဲ့အခက်အခဲကိုအခုလိုကူညီဖြည့်ဆင်းပေးရတဲ့အတွက်လည်းဒါကျွန်တော်တို့ကျေးဇူးတင်ရမှာပါဒါပေမဲ့ခုနတော့ဒီလိုကျွန်တော်တို့နောက်ထပ်အဖွဲ့အစည်းကိုလည်းကျွန်တော်တို့ဟိုမျက်လက်တာနဲ့ကူညီပေးရင်တော့ဒါပို့ပြီးတော့အကောင်းဆုံးပေါ့ဒီသက္ကံရဲ့လက်ရှိအခက်အခဲရောနောက်တစ်ခါဒီဘက်ကမွတ်စလင်အဲဒုက္ခသည်တွေရဲ့အခက်အခဲတွေရောမျက်လက်တာကူညီပေးရင်တော့ဒါကျွန်တော်တို့ပို့ပြီးတော့အကောင်းဆုံးဟိုအပြည့်တော်ဆုံးပါဗျ
အခုလက်ရှိအခြေအနေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးရသူတွေအတွက်အစိုးရဘက်ကလူမှုဘဝပြန်လည်တည်ဆောက်ရေးနဲ့ပြန်လည်နေရာချထားရေးအစီအစဉ်တွေကိုတောင်းရပေးနေချိန်မှာဒေသခံတွေအတွက်အဓိကအရေးတကြီးလိုအပ်နေတာကတော့စိုးရင်စိန်ကင်းကင်းနဲ့နေထိုင်နိုင်ရေးအသက်အန္တရာယ်ဘေးကင်းလုံခြုံရေးပဲဖြစ်တယ်လို့ဒေသခံလည်းဖြစ်တဲ့ဦးအောင်မရကျော်ကပြောပါတယ်
အဓိကတော့လုံခြုံရေးပါပဲမှားရင်လုံခြုံရေးဆိုတော့ပြောမယ်ဆိုရင်ကိုပြန်သွားတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားမျိုးနေစုတွေအကုန်လုံးကပြောမယ်စာနေရေးခါပိုင်းကအဲ့လောက်ထိသူတို့ကမစိုးရင်ဘူးအဓိကစိုးရင်တာကအဲ့ဒီအကျင်းဖဲဖွေးတွေကျန်ဖဲအဖွေတီအန်ဒီပဲပြောမယ်ဆိုအဲ့ဒီပဲဝင်းကြီးမှာလုံချုံရရတရားဥပဒေစိုးမှုမှုပိုင်းတိတိကျကျမလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒေသခံတိုင်းရင်းသားတွေကအဲ့ဒီမှာနေရေးမှာမဟုတ်အဲ့ဒါကြောင့်အဓိကလိုအပ်တာကတော့လုံချုံရကိုဘလိုမျိုးအစိုးရကတိတိကျကျလုပ်ပေးနိုင်မလဲဥပမာကျွန်တော်တို့ဟိုတက်မတော်ရှိမှအဲ့လိုမျိုးမဟုတ်ဘူးကျွန်တော်တို့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ရေးဆိုင်တဲ့ပြည်ထရေးဌာနမှာဘလိုမျိုးကျွန်တော်တို့စီမံခန့်ခွဲပြီးလုပ်မလဲလို့အဲ့ဒီဘဝလုံခြုံမှုပိုင်းအဲ့ဒီတိုင်းရင်းသားတွေရေလုံခြုံမှုပိုင်းကိုအစီအရှောက်ရှာနိုင်လေဆိုရင်တော့အဲ့ဒီဒီပတ်ခင်ဒီကတော့အနေတိုင်းမှာပဲအဓိကတော့လုံခြုံရေးပြီးလို့ကျွန်တော်ကတော့သုံးသက်တာပေါ့ဟာ
ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေမှာဗန်လိုက်မှုတွေရှိနေတယ်ဆိုပြီးဒေသခံတွေနဲ့အဖွဲ့အစည်းတွေကြားကန့်ကွက်ဆန္ဒပြမှုတွေနဲ့အကူအညီပေးရေးရိက္ခာတွေတည်ယူပို့ဆောင်ရေးတွေမှာအခက်ကြုံခဲ့ရတာတွေလည်းရှိခဲ့ပါတယ်။ခိုင်မြောက်ပိုင်းဘက်အကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်မှုအတွက်ကိုတော့အစိုးရနဲ့ကုလတို့ကြားနှစ်ဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်တယ်လို့သိရပါတယ်ရှင
်။မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းနောက်မှဆုအစီအစဉ်ကိုနားဆင်ကြရပါမယ်။အောက်တိုဘာ15ရက်ကနေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာလက်နက်ခဲယံတွေမူရဆေးဝါးတွေနဲ့အတူဖမ်းဆီးရမိခဲ့တဲ့လုပ်ငန်းရှင်ဦးဖြိုးကိုကိုတင့်ဆန်းရဲ့အမှုနဲ့ပတ်သက်ပြီးကင်တွယ်ရမှာလိုအပ်ချက်တွေရှိတယ်လို့ဝေဖန်သံတွေထွက်ပေါ်နေပါတယ်။သူတို့နဲ့အတူဖမ်းဆီးရမိတဲ့ပစ္စည်းတွေထဲမှာနိုင်ငံတော်လုံခြုံရေးအဖွဲ့တွေလိုထင်းရောင်းထင်းမှဖြစ်စေတဲ့ပစ္စည်းတွေလည်းပါဝင်တာပါ။လက်ရှိငွေကြေးဩဇာရှိသလိုတစ်ချိန်ကအာဏာရှိသူရဲ့အသားအမှုလည်းဖြစ်တာကြောင့်ဒီမှုကိုစီရင်တဲ့အခါမမှန်ကကန်ဖြစ်ပါမလားဆိုပြီးတော့အများကစောင့်ကြည့်နေကြတာပါ။သတင်းနောက်မှဆုအစီအစဉ်ဖြစ်ကိုထက်အောင်ခန့်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ပြည်ပပဆိုင်ရာလူစုမှာအော်တိုဘတ်15ရက်ညပိုင်းကဟိုတယ်နဲ့ခီးတွားလာရေးဝန်ကြီးဟောင်းဖြစ်ခဲ့ပြီးအားစားဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဖြစ်ခဲ့သူဦးတင်ဆန်းရဲ့သားဖြိုးကိုကိုတင်ဆန်းစီကနေလက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိခဲ့ပါတယ်။ဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းမှာတော့နေပြည်တော်နဲ့ရန်ကုန်မှာရှိတဲ့သူပိုင်တဲ့ဟိုတယ်နဲ့ရုံးခန်းတွေကိုရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာလက်နက်စကားပြောဆက်နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့တွေလိုထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝစ်စုံတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်မွေးစေဝါပုံမှလက်နက်ပုံမှတွင်းကုန်ထုတ်ကုန်ဥတွေတွေပြင်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အဥတွေတွေနဲ့ပါအမှုဖွင့်ထားပါတယ်။လက်နက်22လက်ထပ်မနည်းတဲ့အပြင်စကားပြောဆက်တွေအဝေးထိန်ဒရုန်းတွေပါရှာဖွေတွေ့ရှိခဲ့တဲ့ဒီအမှုပေါ်ပြည်သူတော်တော်များများကစိတ်ဝင်စားရှိနေကြပါတယ်။တချို့ကလည်း2014ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်တိုက်ဖြတ်မှုဥပဒေနဲ့ပါတရားစွဲသည့်နယ်လူအကြံပြုတင်ပြမှုတွေရှိပါတယ
်။အခုကတော့လေစိတ်ထဲလဲရောက်သွားပြီတကယ်ဒီအိတ်ဆွေးကိုလည်းဖြတ်နေပြီဆိုတဲ့အခါကျတော့ဒီနေရာမှာဒါထပ်ပြီးတော့ဒီလက်နက်ကရိုးရိုးတမ်းမှလက်နက်လေးလောက်နဲ့တော့အရေးယူလို့မရတော့ပါဘူး။ဒီဆက်သွယ်ရေးဆက်ကလည်းရိုးရိုးတမ်းမှဟိုဆက်သွယ်ရေးပေါ့နော်ဒီသွန်းကုန်ထုတ်ကုန်လောက်နဲ့တော့အရေးယူလို့ဟိုမရတော့ပါဘူး။အဲ့တော့ဒီက2014ခုနှစ်ဒါအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်3เนาะပုံမှန်6ခုနှစ်စသည်ဖြင့်ပေါ့เนาะ
အဲ့ဒါလေးတွေပိုင်းလေးတွေလည်းပဲနာဆစ်ဆေးပြီးတော့ဒါအမှုဆောင်ရွက်ဖို့လိုမယ်လို့တော့ထင်ပါတယ်။အကျန်းဖက်မှုတိုက်ဖြတ်ရေးဥပဒေကိုရေးဆွဲရမှာပါဝင်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ရင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။အကျန်းဖက်တိုက်ဖြတ်ရေးဥပဒေဆိုတာအဓိကပါလဲဆိုရင်အကျန်းဖက်တဲ့အနေထားနဲ့လက်နဲ့ကင်တဲ့အနေထားခွဲခြားမှာလက်နဲ့ပုံ ဖော်ထုတ်ရင်အကြံဖက်မှုတစ်ခုခုမှာပါဝင်ပတ်သက်နေတယ်သို့မဟုတ်ကြံစည်နေတယ်သို့မဟုတ်ဒါကြံစည်ဖို့ဒီဟာကိုနဲ့ပတ်သက်ပြီးတော့မှသူတို့ရဲ့ plan ရှိနေတယ်ဆိုရင်အကြံဖက်တဲ့ဥပဒေတွေဝင်ရောက်လာမှာဖြစ်တယ
်ဖြိုးကိုတင်ဆက်တဲ့ပတ်သက်တဲ့အမှုမှာဖမ်းဆီးမှုဖွင့်ခံထားသူ12ယောက်ရှိပါတယ်ဒီအမှုကွင်းဆက်ကိုဆက်ပြီးစုံစမ်းဖော်ထုတ်သွားမယ်လို့တက်ဆိုင်ရာကပြောကြားထားပါတယ်နေပြည်တော်မှာစတင်ဖမ်းဆီးမိတဲ့အမှုကိုနေပြည်တော်တိုင်းရဲတပ်ဖွဲ့ကကနအူးစစ်ဆေးပြီးအောက်တိုဘာ19ရက်မှာတော့မှုကင်းရဲတပ်ဖွဲ့ CND ကိုလွှဲပြောင်းစစ်ဆေးစီခဲ့ပါတယ်။အခုလိုလက်နက်အများအပြားမွေးစေဝါနဲ့လုံခြုံရေးဝတ်စုံတွေဖမ်းဆီးရမိတာဟာအရေးကြီးတဲ့အမှုဖြစ်တဲ့အတွက်အထူးစစ်ဆေးတဲ့အဖွဲ့အဖွဲ့ပြီးဆောင်ရွက်တင်တယ်လို့ဦးခိုင်မောင်ကြီးကအကြံပြုပါတယ်
။တာဝန်ကျင့်အောင်လုပ်ရင်ဘယ်အဖွဲ့စည်းလောက်တာဖြစ်စီပေါ့အမှုရော့သွားမှာဆိုတဲ့အနေထားမျိုးစိုးရိမ်မှုမျိုးတော့ကျွန်တော်တို့ကမထားဘူး။ဒါပေမဲ့အဲ့ဒီအမှုတွေအပေါ်မှာနောက်ွယ်ရဖိအားရှိသလားသို့မဟုတ်တစုံတရာဒီပေါ်မှာအာဏာတရားမှုရှိနေသလားဆိုတာမျိုးကိုတော့ဒါကတော့အရေးပါတယ်ပေါ့နော်အဲ့တော့ဘာဖြစ်အားမှမရှိဘူးလွတ်လွတ်လပ်လပ်နဲ့လုပ်ရမယ်ဒါပေမဲ့ဖိအားတစ်ခုတော့လိုတာကဒီအမှုဟာဒါအရေးကြီးတဲ့ကိစ္စဖြစ်တယ်တိုင်းပြည်အတွင်းပြည်တွင်းမှာဖြစ်ပေမဲ့နိုင်ငံတကာစိတ်ဝင်စားတယ်ဒီဟာနဲ့ပတ်သက်ပြီးတော့မှမဖော်ထုတ်နိုင်ရင်ကျွန်တော်တို့နိုင်ငံအုပ်ချုပ်ရေးအနေနဲ့တိုက်ခါကြစေနိုင်တယ်ဆိုရင်ရအောင်ဖော်ထုတ်ဖို့အတွက်အထူးအဖွဲ့တွေနဲ့ဆက်ပြီးတော့မှဆောင်ရွက်တင်လာ
ကနအုပ်စစ်စည်းချက်တွေရလက်နက်တွေဟာမြောက်ဝီဘက်ကနေဝင်ရောက်လာတယ်လို့ရဲတပ်ဖွဲ့ကပြောကြားထားပါတယ်အမှုမှာပါဝင်ပတ်သက်သူ2ယောက်ကလည်းထွက်ပြေးလွတ်မြောက်နေတယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ဖြိုးကိုတင်ဆန်းကိုစစ်ဆေးမေးမြန်းမှုတွေရအောက်တိုဘာ23ရက်ကနေပြည်တော်အေးဟိုတယ်ကိုထပ်မံဝင်ရောက်ရှာဖွေရမှာလက်နက်အချို့နဲ့တနက်တင်တွင်ထည့်ထားတဲ့မွေးစည်းဝါးတွေကိုထပ်မံတွေ့ခဲ့လို့ဒကိနာတီရီရေစကန်မှာမူရီပုံမှလက်နက်ပုံမှတွေနဲ့ထတ်တိုးအမှုပွင့်ခဲ့ပါတယ်။ဖြိုးကိုတင်ဆန်းဟာ ACE လုပ်ငန်းစုရဲ့အကြီးအကဲတူဖြစ်ပြီးတော့2012ခုနှစ်က AI တိုင်းဒေတာကြီးပြည်ခိုင်မျိုးပါတီမြောင်းမြမျိုးနယ်ကနေဝင်ရောက်ရှင်ပြန်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်အောင်ဦးလဲဖြစ်ပါတယ်ခင်ဗျာ
။တရီနာမဆုအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့မြန်မာတခွင်အစီအစဉ်အလက်ဖြစ်ပါတယ်ရှင်။အရေးချက်ဆက်ယုံတယုံစနစ်တကျလဲပတ်ဖို့ဆိုရင်ရေတန့်စင်စနစ်မရှိမဖြစ်လိုအပ်တာကြောင့်ဒီစနစ်မတက်စင်ထားတဲ့အရေးချက်ဆက်ယုံတွေကိုပြန်လဲပတ်ခွင့်မပြုသင့်ဘူးလို့ပတ်ဝန်းကျင်ထိန်းသိမ်းသူတွေနဲ့လုပ်ငန်းရှင်တို့ကပြောပါတယ်ဆက်ယုံတွေကိုအရင်ပြန်လဲလဲပတ်ခွင့်ပြုပြီးမှရေစိုးတန့်စင်စနစ်တက်စင်ဖို့ဆက်ယုံတွေဘက်ကတောင်းဆိုထားသလိုတာဝန်ရှိသူတွေခွင့်ပြုလိုက်ရင်ပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိပြီးစနစ်တကျလှုပ်ဆောင်တဲ့တခြားဆက်ယုံတွေအတွက်လည်းနှိမ့်နာမှုတွေဖြစ်မယ်လို့ကန့်ကွက်နေကြတာပါဒါမှလည်းအဲ့ဒီစနစ်တက်စင်ဖို့အတွက်အခက်အခဲတွေလည်းဖြစ်နေတာပါအပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်ဖြစ်တဲ့မြစ်မခသတင်းအေဂျင်စီကကိုကောင်းမြဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
ဆုံးဖြစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ထိခိုက်မှုအများဆုံးဖြစ်နေတဲ့အရေးချက်ဆက်ယုံတွေကိုလက်ရှိချိန်မှာယာယီပိတ်သိမ်းထားပြီးရေစိုးတက်စင်စနစ်တွေကိုတက်စင်ပြီးမှဆက်ယုံလဲပတ်ခွင့်ပြုဖို့အစိုးရကညွှန်ကြားစာထုတ်ပြန်ထားပါတယ်။ဒါပေမဲ့ယာယီပိတ်သိမ်းထားတဲ့အရေးချက်ဆက်ယုံတွေကိုတစ်နှစ်တာဆက်ယုံလဲပတ်ခွင့်နဲ့ရေစိုးတက်စင်စနစ်တွေကိုတိစောက်ခွင့်ပေးဖို့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်စမ်းစစ်ရေးကော်မရှင်ကိုတင်ပြထားမှုတွေရှိနေပါတယ်။ရေစိုးတက်စင်စနစ်ကိုတော့မဖြစ်မနေပြုလုပ်ရမှာဖြစ်တဲ့အတွက်အချိန်ပေးနိုင်မှုကော်မရှင်ကိုတင်ပြထားတာဖြစ်ပြီးတမရရုံးကိုလည်းတင်ထားတယ်လို့ပြည်ရေးဝန်ကြီးဌာနထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးတက်နိုင်ဦးကအခုလိုပြောပါတယ
်။တနစ်ဆိုတော့ကျွန်တော်တို့အခုလုပ်ငန်းရှင်တွေသူတို့တင်ပြတဲ့အထက်မှာသူတို့ရဲ့ယင်းနှီးမြုပ်နှံမှုတို့သူတို့ရဲ့နည်းပညာတို့အခက်အခဲတွေအများကြီးရှိတဲ့အကြောင်းတင်ပြလာတာရှိတော့ဒါပြန်လည်းတွတ်တော်ကိုယ်စားလှယ်ရဲ့နေတစ်ဆင့်မယ်သူတို့ဥရင်များစုံစမ်းလိုက်လာရင်ကော်မရှင်ဒါကိုကျွန်တော်တင်ပြတာရှိပါတယ်အဲ့တင်ပြတာနေပြီးတော့သူတို့ကလည်းအထက်တမတာရုံးကိုထပ်ပြီးတော့တင်ပြတယ်အဲ့ဒါကိုအချိန်ဒီသူတို့အတွက်ကလကန့်သက်ချက်တစ်ခုပေးဖို့ လို့ပြောတယ်ပြောတဲ့အတွက်ကျွန်တော်တို့ဒါတင်ပြထားပါတယ်တရားသမ္မတရုံးကိုကျွန်တော်တို့အဲဒီစုံစမ်းကော်မရှင်နဲ့တင်ပြထားပြီးဖြစ်ပါတ
ယ်မြမဆင်းရောင်ပေါ်ရင်များအဖွဲ့ရဲ့အတွင်းရေးမှူးဦးနေဝင်ကတော့ရေဆိုးတက်နေစနစ်တွေပြီးဆုံးအောင်မတက်ဆင်ထားတဲ့အရေးချက်ဆက်ရုံတွေကိုလုပ်ငန်းလည်ပတ်ခွင့်ပြုမယ်ဆိုရင်တော့အဲ့ဒီကိစ္စကိုလုံးဝလက်ခံနိုင်စရာအကြောင်းမရှိဘူးလို့အခုလိုပြောပါတယ
်ကျွန်တော်အနေနဲ့ကတော့ဟိုအချိန်ကိုမပေးသင့်တာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီအချိန်ပေးအချိန်ဆွဲလာခဲ့တာခုတည်းဒီဖြစ်မလာခဲ့ဘူးလေအခုကျမှထပ်ပြီးအချိန်ပေးမယ်ဆိုရင်တို့ကဒီတိဆောက်ရေးအပိုင်းမှာအားမပြုဘဲနဲ့ဒီထုတ်လို့ရပိုင်းရှိနေတဲ့ခါကျတော့ထုတ်လို့ရပိုင်းကိုအားပြုပြီးတိဆောက်ရေးဘိုင်းမှာကြော်ရဲရဲဖြစ်ပြီးတော့ဒါအဲ့လိုအချိန်ဆွဲရင်နောက်လည်းပြီးမှာမဟုတ်ဘူးအဲ့လိုအချိန်ဆွဲနေသည်ပြီးနေသည်တော့ဘယ်တော့မှပြီးမှာမဟုတ်ဘူးခုဆိုအပြောဆိုလို့ခိတရက်ဆက်လိုက်နောက်တိဆောက်ပြီးမှာလဲဆိုရင်မဖြစ်မနေတို့လုတ်ကိုလုတ်ပါနောက်ဒီဟာကိုဘလုတ်မှဒါပြီးမှာငါတို့လဲရမှာဖြစ်တဲ့အတွက်ဒါမပြီးပြီးအောင်သူတို့ဒါဒီပေါ်မှာပဲသူတို့အားဆိုင်ပြီးတော့တောင်းပေးသွားမှာအဲ့တော့ကျွန်တော်တို့ကဒါကိုခက်တရဆက်လိုက်ရင်ကျွန်တော်တို့ကဘာမှပြောစရာမလိုဘူး။ तू ကမဖြစ်မနေစ조사မှာလူကလည်းတောင်းပေးစရာမလိုဘူး။ तू ကသူလိုချင်စောနဲ့ तू ကလှုပ်မြန်မြန်ဆန်လှုပ်မြန်မြန်ဆန်ပြီးပြီးတော့မြန်မြန်ဆန်လဲသွားမှာပဲ။ကျွန်တော်တို့အဲ့ဒါကိုမြန်မြန်ဆန်ပြီးစေချင်တယ်မြန်မြန်ဆန်လဲစေချင်တယ်ကျွန်တော်တို့က
ရက်ချက်စရုံတွေပါဝင်ကုန်ထုတ်လုပ်ငန်းတွေစုံပြစ်ရည်ရွယ်ကြောင့်ပတ်ဝန်းကျင်ထိခိုက်မှုတွေရှိနေတဲ့အတွက်ကာကွယ်ဖို့ဆွေးနွေးမှုတွေလည်းလှုပ်ဆောင်နေကြပါတယ်။တဘာဝပုံရင်ထိန်းသိမ်းရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးကိုဦးစိန်ထွန်းလင်းကတော့ဝန်ကြီးဌာနအနေနဲ့ပုံရင်ထိခိုက်မှုမရှိအောင်သတ်မှတ်ချက်တွေချထားတာရှိသလိုအရေးချက်စရုံတွေကိုတစ်နှစ်ပြန်လည်လည်ပတ်ဖို့ကိစ္စကတော့တဘာဝပုံရင်ဘိုင်းကတော့စီးပွားရေးဘိုင်းကပါစဉ်းစားရမှာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ပုံဝင်ချင်းထိန်းသိမ်းဦးစီးဌာနနေရတော့ဒီ environmental compliance ဖြစ်ဖို့ကိစ္စစဉ်းစားတာပုံဝင်ချင်းကထိခိုက်မှုမရှိအောင်လိုက်နာဆောင်ရွက်ပါမယ်ဆိုတဲ့ကိစ္စရဲ့အဲ့ဒီကိစ္စရဲ့ပတ်သက်ရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းတွေရောရှိပြီးသားနောက်တစ်ခါပါဝင်ပတ်သက်တဲ့စိတ်ဟိုတာဂျားထဲမှာအားလုံးတော့ညှိနှိုင်းပြီးသဘောတူပြီးလာတာရှိတယ်ဒါကတကိစ္စနောက်တစ်ခုကအခုဒီမှာပြောနေတဲ့ကိစ္စကတည်စေတည်ရှိစေလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မှသက်ဆိုင်ရာဌာနကနေပြီးတော့မှသူကခွင့်ပြုထားတယ်ဆိုတဲ့ကိစ္စရဖြစ်တယ်ဆိုတော့ဒီပုံမှာတော့ကျွန်တော်တို့ကြည့်ရမှာပေါ့ဗျာပြောချင်တဲ့အဓိပ္ပာယ်ကစီးပွားရေးကိုလည်းကြည့်ရမယ်ပုံဝန်ကျင်ထိခိုက်မှုမရှိအောင်ဆိုတာလည်းကြည့်ရမယ်။နောက်လူသားတွေရဲ့ကျန်းမာရေးဆိုတာလည်းကြည့်ရမယ်။ဒါလိုဘက်စုံစဉ်းစားပြီးတော့မှသွားမယ်ဆိုရင်ကျွန်တော်ကတော့အထူးမပြောလို့ဘူး။ကျွန်တော်ကတော့အရေးချက်စိတ်အောင်ဆိုရင်ဦးစားပေးပြီးတော့ကျွန်တော်တို့ EMB ဆိုတဲ့ကိစ္စဆောင်ရွက်ရမယ်။တစ်နှစ်တွင်းဆိုတာအဲ့ဒါသတ်မှတ်ချက်ကရှိပြီးသား
။ Wing Brother Group ရဲ့ Production Director ဦးသိန်းလင်းကတော့အဲ့ဒီလိုရေဆိုးတက်စင်ဆက်တွေမတက်ရသေးတဲ့စက်ရုံတွေကိုတစ်နှစ်လည်ပတ်ခွင့်ပြုမယ်ဆိုရင်တော့ဒီဆိုတဲ့ဆက်တွေဆောက်ထားသူတွေအတွက်မမြတ်တဘူးလို့ဆိုပါတယ
်နိုင်ငံတော်အနေနဲ့ဖဲဖြစ်တဲ့စနစ်တစ်ခုကိုတော့လုပ်ပေးမှရမှာပေါ့နော်ဒါမှအဆင်ပြေမှာပေါ့အဲ့လိုဆိုရင်လုပ်တဲ့လူကဒီတဲ့နင်းနာနေတယ်ဆိုရင်ဒါအမှန်တဲ့လူကနင်းနာတာမကောင်းဘူးဒါဒါမဲ့နိုင်ငံတော်ရဲ့ဆုံးဖြတ်ချက်ကိုတော့ဒါလိုက်နာရမှာလေနိုင်ငံတော်တို့တင်ပြချင်တာပေါ့ဒီဟာမျိုးကဖဲမဖြစ်ဘူးဒီလိုပြေးခဲ့လို့ရှိရင်ကျွန်တော်တို့လုပ်ထားပြီးသားလူတွေနင်းနာတယ်ဒါကဦးကပွန့်ပွန့်လင်းလင်းပြောတာဦးကတက်နီရှင်ပိုင်ရှင်လည်းမဟုတ်ဘူးဒီပေါ်မှာဒီဟာတွေလုပ်ဖို့ရတဲ့အတွက်လည်းလုပ်ငန်းရှင်တွေကိုတိုက်တွန်းခဲ့တယ်ကိုယ်တိုင်လည်းအောင်မြင်အောင်လုပ်ပြခဲ့တယ်အဲ့ရဘွားနဲ့ရင်ပြီးစိန်ခေါ်ပြီးလောက်ခဲ့ရတဲ့ဟာဆိုတော့ရှင်းပြောရလို့ရှိရင်တော့တိတိကျကျဖြစ်သိချင်တာပေါ့ဥပဒေကြီးကိုရှိနေတဲ့အတိုင်းနဲ့ဒီလိုမင်္ဂန်တဲ့လူတွေကနစ်နာတဲ့ဟာမျိုးတော့မဖြစ်ထိုက်ဘူးပေါ့နော
်အရေးချက်ဆက်ယုံနေမှာရေဆိုးတက်စင်တဲ့ဆက်တွေတက်မယ်ဆိုရင်တော့ဤပညာငွေကြေးရင်းနှီးမြှုပ်နှံမှုအခက်အခဲအပြင်မြေနေရအခက်အခဲတွေကြောင့်ဆက်ယုံအများစုကမလုံဆောင်နိုင်သေးဘူးလို့လုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်ရန်ကုန်တိုင်းစီမင်းတရားနယ်နိမိတ်ထဲကဆက်ယုံနေမှာတော့ရေဆိုးတက်စင်စနစ်နဲ့လည်းပတ်လောက်ကန်ရဲ့ဆက်ယုံဟာဆရာခိုင်နှုံးသာရှိနေတာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခတရင်အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါအပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဒါရိုက်လင်လိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00ကနေ10:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9:00ခွဲရှိပြီမို့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်အောင်နဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာ။စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရယ်ကျွန်တော်အောင်ပါ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီရေးကိုတစိုက်မမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့တွန်းအားပေးဆောင်ရွက်လာတဲ့အကြောင်းပါ။အမေရိကန်ပြည်ထောင်စုမှဆိုရင်လည်းပဲဒီသမရဥပမာလက်ထက်တုန်းကဒီအရင်မြန်မာဆွေးရလက်ထက်အပေါ်ကိုချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ဖယ်ရှားပေးလိုက်တာတိတ်မကြလာသေးပါဘူး။ဒါပေမဲ့လည်းပဲအခုခါမှာတော့ဒီရခိုင်ပြည်နယ်ကမွတ်စလင်6000လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပြီးတဲ့အခါမှာတော့မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာကြာဆင်းလာပြီးတော့အခုနောက်ဆုံးမှာဒီစစ်ကောင်းဆောင်တွေကိုနိုင်ငံတကာကပိတ်ဆို့တန်ခတ်ရေးယူဖို့လှုပ်လာပါတယ်။ဒီလိုတန်ခတ်ရေးယူမှုလှုပ်လာတာတွေဟာမြန်မာဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုပေါ်ဘလို့ရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါ။ဒီကနေ့ညပင်နိုင်ဆွေးနွေးမယ့်သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသက်ချက်ဆောင်မတွေရေးနေတဲ့ကိုပါပါရန်ကုန်ပါ။နောက်တစ်ဦးကတော့ဒေါက်တာတင့်ဆွေပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမတ်ဖြစ်ပါတယ်။ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါ။တခြားဒီလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးသွားမှာပါ။အခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင့်ပြစ်မှတ်ထားအရေးယူဖို့လှုပ်လာတဲ့ဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့။တကယ်တမ်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးယူမယ်ဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ရခိုင်ပြည်နယ်မှာဒါလူမျိုးတုံးစားချက်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ရခိုင်ပြည်နယ်ကိစ္စဟာလူအခွင့်အရေးရှိတော့ကနေကြည့်လို့ရှိရင်ဆိုရင်ဒီဟာကောင်းတယ်ဆိုရဲကိစ္စမှန်နေလေဒီကိစ္စကိုသမိုင်းကြောင်းအပါဝင်ရှိတော့ပေါင်းဆိုကနေပေါ့သုံးသပ်ဖို့လိုပါတယ်ဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှိတော့ကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါဝင်အနောက်နိုင်ငံကြီးတွေကပြက်ကက်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအရေးယူမယ်ဆိုတဲ့စကားမျိုးပြောလာလို့ကျွန်တော်အနေနဲ့ယူဆပါတယ
်ဟုတ်ကဲ့အခုတခါတော့ကျွန်တော်ဒေါက်တာတင့်စီကိုမေးချင်ပါတယ်ခင်ဗျာဒေါက်တာတင့်စီပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်နောက်ဆုံးရေခင်ဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကလေးကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလူလူမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါတယ်တနင်္ဂနွေကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆွဆွဲတွေအများကြီးဖြစ်လာတယ်အဲ့လိုကနေမှမကြည့်နောက်ဖြည်းဖြည်းချင်းဒီသတင်းတက်လာတာတွေကိုချိန်ခိုင်ပြီးတော့အဲ့လိုဖြစ်ကြတယ်ဖြစ်ပြီးတော့တချို့ကဟိုအရေးယူမှုလို့မကြင်ညာတာမဖြစ်တော့ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့သင်တန်းတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာ့ဘဏ်ကတောင်မှဟိုအကူအညီတွေရက်မယ်ဆိုတာတွေလောက်တောင်ပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့အခုစစ်တပ်ကောင်းဆောင်တွေသာဦးတည်ထားမယ်လို့ဖြစ်လာတယ်ခင်ဗျအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့အဲနိုင်ငံတကာကကြားသိနေကြတယ်ကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တလူပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကအမှန်ကန်သိလျော်တာတွေတော့ဖြစ်လာနိုင်တယ်ပေါ့သို့တော့ကျွန်တော်တို့နိုင်ငံအဖို့တော့ဟိုဖြတ်မြတဲ့အမဲစကြီးတစ်ခုတော့ထင်သွားခဲ့တယ်ဒါအတော့ကိုစိတ်မကောင်းစရာဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရသေးခင်ဗ
ျဟုတ်ကဲ့ဟိုအခုတခါအလှည့်ပေးချင်တာတော့ကိုအောင်မိုင်းပါခင်ဗျကိုအောင်မိုင်းဝင်ရောက်ဆွေးနွေးပြပါခင်ဗျ
အခုဆွေးနွေးကြရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်မိုင်းပါပထမဆုံးပြောချင်တာကကျွန်တော်တို့ပြည်တွင်းကြီးကိုကျွန်တော်ပြည်ပြည်လေးရပဲဆုံးဖြတ်မှာဖြစ်တယ်ဆိုရယ်အခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ပြည်သူလူထုမှသာမကုန်ကန်နိုင်တဲ့သွားအားတွေရှိတာဖြစ်ပါတယ်ခဏဆွေးနွေးကြမယ်ဆိုင်ရှင်ဒိဋ္ဌိတွေနဲ့ပတ်သက်ပြီးကျွန်တော်အထက်နှစ်ချက်လောက်စာအုပ်ဆွေးနွေးခြင်းတယ်အရင်ရှိအနာရှိခေတ်ကလုပ်ခဲ့တဲ့နိုင်ငံကဆိုင်ရှင်နဲ့ခဏဦးတည်နေတဲ့နိုင်ငံကဆိုင်ရှင်တွေကြားမှာ မတူညီမှုတွေရှိနေတယ်လို့ကျွန်တော်ထင်တယ်။ဒါတက်ကဆန့်ကျင်နေဖြစ်တော့ပြစ်မှတ်ထားပိတ်ဆို့ရင်းယူရမှာအရင်ကဗိုလ်ချုပ်တွေနဲ့စစ်အုပ်စုအပိုင်းဝိုင်းဝယ်ပြစ်မှတ်ထားနေတယ်။အခုလည်းစစ်ဗိုလ်ချုပ်တွေဝယ်ပြစ်မှတ်ထားမှာဖြစ်တယ်လို့သိရတယ်။ဒါကတော့မတူတာကအရင်ကပြစ်မှတ်ထားပိတ်ဆို့ခါတဲ့ဗိုလ်ချုပ်တွေကတိုင်းပြည်အာဏာကိုရထားတဲ့အစိုးရဖွဲ့ဝင်ဖြစ်နေကြတယ်။ဒီတော့ဆက်ကျေလုပ်ငန်းတွေမှာရှုပ်ရွှေထူထူဖြစ်တာတွေတချို့တွေတွေ့ရတယ်။မာဗျာဥမာဟိုဟာဒီတပီလုံးဆက်ရှင်ချခံထားပြီးဖြစ်နေတယ်။ခဏကတော့ရှင်းရှင်းလင်းလင်းရှိတယ်လို့ကျွန်တော်ထင်တယ်။စစ်တပ်ကအစိုးရရဲ့နေပေအိမ်ကကိုတောင်းနေတာဖြစ်တော့စစ်ဘုံကျုပ်တွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူမယ်လို့မယ်ဆိုရင်တက်ဆန်တဲ့ပုံစံလေးရင်းကိစ္စတွေဖြစ်လာပါလိမ့်မယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့အခုတခါကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်။ဆိုတော့ဒီပထမပေါ်လေးဒီရခိုင်ပြည်နယ်ကဒေသခံမွတ်စလင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးတော့ထွက်သွားပြီးတဲ့အခါမှာနိုင်ငံတကာကဝိုင်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဖြစ်တဲ့ဆိုပြီးတော့ဟိုဒေါက်ဆန်းစုကြည်အပေါ်ဝယ်ဝိုင်းပြီးတော့ပြစ်တင်ခဲ့ကြတာပါဒါပေမဲ့လည်းပဲနောက်ပိုင်းမှာကြတော့ဒေါက်ဆန်းစုကြည်ဒါမဟုတ်ဘဲနဲ့ဒီကိစ္စမှာအထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကင်တွေမှုတွေကိုအဓိကဒီတာဝန်ပေးတဲ့သူတွေမှာတာဝန်ရှိတယ်ဆိုတဲ့ပုံစံမျိုးနိုင်ငံတကာကဟိုပြောင်းလဲပြီးတော့မြင်လာတာပေါ့လေဆိုတော့အဲ့ဒီအခြေအနေပေါ်ကြတော့ကိုကဟိုဘယ်လိုထင်ပါလဲခင်ဗျာ။ဘာကြောင့်အခုလိုမျိုးဟိုဒီ focus ကဒေါက်တာဆန်းစုကြည်ဘက်ကနေပြီးတော့ဒီစစ်တပ်ဒီခေါင်းဆောင်တွေဘက်ကိုဥလှည့်သွားတယ်လို့ထင်ပါလဲ။
ကျွန်တော်အနေနဲ့ပြောချင်တာပထမကဒေါက်တာဆန်းစုကြည်ကိုအနောက်နိုင်ငံတွေကနေရခိုင်ကိစ္စနဲ့ဆက်သက်ပြီးပေါ့အဓိကပြစ်မှတ်ထားဝေဖန်တိုက်ခိုက်တယ်ပေါ့အခုနောက်ဆုံးလက်ရှိအနေနဲ့ကတော့ပြစ်မှတ်ကဒီတမတော်ခေါင်းဆောင်ပိုင်းနဲ့တမတော်ဦးတည်ပြီးတော့ပြစ်မှတ်ထားပြီးဝေဖန်လာတယ်ပေါ့ကျွန်တော်အယူအဆပြောရရင်တော့ဒီလိုပြစ်မှတ်ထားတဲ့နှစ်ခုစလုံးကလွဲနေတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံတကာမှာပြောနေတာကနော်ရိုရှင်ဂျာပေါ့လေရိုရှင်ဂျာတွေကနိုင်ငံမဲ့ဥသားတွေဖြစ်နေတယ်ပြောတယ်တကယ်တခိုင်ပြည်နယ်ရဲ့လက်တွေ့ပြဿနာကနိုင်ငံသားမပြီးလို့ဖြစ်တာမဟုတ်ဘူး Rohingya ဆိုတဲ့အမည်နဲ့တိုင်းရင်းသားအခွင့်အရေးတောင်းလို့ဖြစ်တာပါတိုင်းရင်းသားအခွင့်အရေးတောင်းတယ်ဆိုရင်အတိတ်ပဲကပိုင်ဆိုင်မှုနေနေနဲ့အချုပ်အခြာအာဏာကိုဖဲ့တောင်းတဲ့သဘောမျိုးဖြစ်နေရဲ့အတွက်နော်ဗမာနိုင်ငံဗမာတိုင်းရင်းသားလူမျိုးတွေကလက်မခံဘူးလက်မခံတဲ့အတွက်ဒီကိစ္စကိုကင်တွေဖြည့်ရှင်းတဲ့နေရာမှာပဲတင်နော်ဒါသူလိုအပ်တဲ့အတိုင်းသာဒီအားသုံးကြည့်ခြင်းရဟာမျိုးရှိမလွဲမလျှောက်တာဖြစ်ခဲ့ပါတယ်။အဲပြန်ကြည့်မယ်ဆိုရင်တကယ်တမ်းရခိုင်ပြည်နယ်လက်ရှိအကျပ်တွေကအာသာအကျန်းဖက်အဖွဲ့ကနေပြီးတော့ရေကင်းစကန်30ကိုတပြိုင်တည်းဝင်တိုက်ရနေဖြစ်တာပါ။ဒါကစနစ်တကျပြင်ဆင်ထားတဲ့စစ်စင်ရေးတစ်ခုပါ။အဲဒီဟာအချက်ကိုနိုင်ငံတကာကနေပြီးတော့ဒီချက်တွေကိုဆက်သွက်ဖို့နော်ပြတ်သူတပ်ဖို့ယူရင်းဖို့ပြတ်သက်ပြီးပြတ်ခွက်တဲ့အတွက်ရခိုင်ပြည်နယ်ပြည်ထောင်တာအခုလိုရုပ်ရက်ဆင်းရဲဖြစ်ပြီးတော့ဗမာနိုင်ငံနဲ့ဗမာလူမျိုးတွေအပေါ်အပြစ်ပုံချစရာကိစ္စမျိုးအများနိုင်ငံတကာအပြင်မှာဖြစ်နေတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။အဲ့တော့ခြုံပြောရရင်တော့ဒေါက်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးဝေဖန်တာပဲဖြစ်ဖြစ်တမတော်တဲ့တမတော်ကောင်းဆောင်တွေကိုပြမထားပြီးဝေဖန်တာပဲဖြစ်ပြီးရခိုင်ကိစ္စနဲ့ပတ်သက်လို့ဒီလိုဝေဖန်တာကိုကျွန်တော်အနေနဲ့နိုင်ငံတကာကတိုင်တွယ်သုံးသပ်ပုံစံမှားရင်ချွတ်ချော်နေတယ်လို့ပါပ
ါဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုဒီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်ပေးထားတဲ့သူတွေကိုအလဲပေးပြရစီခင်ဗျာကိုတန်းထိုင်အောင်လေးလိုင်းပေါ်မှာရှိပါလားဝင်ရောက်ပြီးတော့ဆွေးနွေးပေးပါခင်ဗျာတူတူနဲ့လူရင်းလေးပြောပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကျွန်တော်ဒီအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီနိုင်ငံသားဆက်ဆံရေးမူဝါဒကဟိုအရင်ဥပမာလက်ထက်ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီခုပြောင်းရေးရာတို့ရဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုတဲ့ပုံစံမျိုးနဲ့လာရင်းရနေတော့ဒီသမရအပြောင်းလဲဖြစ်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့တိုက်တိုက်ဆိုင်ဆိုင်ကြောင်းလဲမှုတွေနဲ့သွားဆုံတဲ့အချိန်မှာခုလိုပြဿနာမျိုးကြီးဖြစ်လာတယ်လို့ကျွန်တော်ကတော့ယူဆပါတယ်နောက်တစ်ချက်ကဒီတိတ်မကြသေးခင်ကကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကအစားတစ်ကမ္ဘာလုံးကိုပြောတယ်မြန်မာနိုင်ငံရဲ့အစိုးရနှစ်ရက်ရှိနေတယ်ဆိုတဲ့အချိန်နေရာပါလေပဲဒီအခုစစ်ဆိုးရစစ်ကောင်းဆောင်တွေပေါ့နော်စစ်ကောင်းဆောင်တွေကတမတော်ကောင်းဆောင်တွေကဒီဆန်ရှင်ပိတ်ဆို့လုံးတာတဲ့သဘောတရားကအဲ့ခါနေလည်းနည်းနည်းသက်ဆိုင်မလားဆိုတာမျိုးလည်းတွေးမိပါတယ်ဒါမှလည်းတခုရှိတာကရခိုင်ရေးကဟိုဒီတမတော်တွေကဒီနေမြေဆုံးရှုံးသွားမှာဆိုလို့ခုခံစစ်ကိုဆင်နွှဲရတယ်ဆိုတဲ့သဘောတရားကဒီမြန်မာနိုင်ငံမှာရှိတဲ့ပြည်သူအများစုရဲ့စိတ်ထဲမှာ ဒီရခိုင်ကြီးကဘာသာရေးလူမျိုးရေးဆိုတာမျိုးနဲ့တွဲပြီးရှိနေတဲ့အတွက်ဒီနိုင်ငံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူကြီးဝဲထားတဲ့ဖွဲ့စည်းပုံကျင့်စဉ်ရေးလို့လို့ဒီဘက်ကဒီငင်းငင်းရေးလို့ကိစ္စတွေမှာအဲ့နောက်ဆက်ဖြစ်မှာကတော့နည်းနည်းလေးဆိုးရင်ရပါခင်ဗျအဲ့တော့ဒီအမေရိကန်အနေနဲ့လည်းပဲမြန်မာနိုင်ငံကိုဟိုတန်တမာရေးရာရစဉ်းစားတဲ့အခါမှာဟိုဘလူမျိုးကြီးတဲ့ပိုကောင်းမွန်တဲ့နီးလာဒီပို့လို့ဟိုစဉ်းစားမလဲဆိုတာဟိုလည်းပဲသုံးသပ်သင်ချင်တယ်လို့ကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုတစ်ခေါက်တော့ကျွန်တော်ကိုမင်းမင်းကိုအလှည့်ပေးချင်ပါတယ်ကိုမင်းမင်းဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ဘုရားဗျာဟိုကျွန်တော်ကနားထောင်နေတာပေါ့နော်ခေါင်းစဉ်အောက်ကကျွန်တော်ညနေရမေးတယ်ခေါင်းစဉ်ကဘယ်လိုခေါင်းစဉ်လာတယ်ဆိုတဲ့အခါကျတော့သူကနိုင်ငံတကာ PR တွေကစစ်ကောင်းဆောင်တွေကို PR ပေးတယ်လို့ဖြစ်တယ်လားဆိုတော့ဒါကအခုကအဲ့ခေါင်းစဉ်နဲ့ကနည်းနည်းလွဲနေတော့ကျွန်တော်ကဆွေးနွေးရမှာနည်းနည်းကျွန်တော်ဘက်ကနည်းနည်းခက်ခဲတော့ဖြစ်သွားတယ်ဒါပေမဲ့ကျွန်တော်အနေငယ်ပဲဆွေးနွေးလိုက်ပါမယ်အဲ့ဒီတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါ်လာထက်နိုင်သွားတာလေကျွန်တော်နိုင်ငံကန်ဆိုးတယ်ပြ။ဟောအမေရိကန်ကလေးနဲ့နိုင်မပူကောင်းပါဘူးဗျာ။ဆိုတော့ကကြောင့်အခုအာမီလိုင်းကိုလည်းကျွန်တော်ကပြောချင်တယ်။အာမီလိုင်းမှာကြတော့လေဆိုတော့ပြောလို့ဒီလက်ရှိဖွဲ့စည်းပုံကအာမီလိုင်းကိုဒေါ်အောင်ဆန်းစုကြည်ကကွန်မန့်ပေးလို့မှမရတာလေ။ဒီအခါကျတော့ဆိုတော်တော်လေးကိုရှုပ်ထွေးနေတဲ့လက္ခဏာတော့ရှိတာပေါ့နော်။ဆိုတော့ကကြောင့်တော်တော်လေးကိုဒီမြန်မာနိုင်ငံရေးရဲ့ဒီဟိုအကြောင်းအရာကြီးရှင်းမယ်ဆိုရင်ကျွန်တော်ဂွင်းဆက်တွေလိုက်ရမှာပေါ့နော်။ဘူးမပါမို့ကျွန်တော်တခုပဲပြောနေပေါ့။အခုကျတော့ဒေါ်အောင်ဆန်းစုကြည်ရွေးကောက်ပွဲမလုပ်ခင်ကဥပန်းရှူသွားတွေ့တာဘာကြောက်လဲ။ဂွင်းဆက်ကြီးကျွန်တော်လိုက်ရတော့မယ်။ဟိုအဲ့ဒါမျိုးကြီးရှိရတော့ဗျာကျွန်တော်ဒီတော့ပဲပြောပါမယ်နော်။ဟိုအတူချင်းပဲပြောမယ်ဆိုတော့ပြောရင်စကားကြီးအရှိကြီးဆိုကျွန်တော်ဂွင်းဆက်ကြီးပြောပါမယ်။ဟုတ်ကဲ
့ဟုတ်ကဲ့လိုရင်းတူရှင်းလေးပြောပြပါခင်ဗျာ။ဟုတ်ကဲ
့။ဟုတ်ကဲ့အဲ့တော့ဒီဥပန်းရှူကိုဒေါ်အောင်ဆန်းစုကြည်သွားတွေ့တဲ့အချိန်မှာဘယ်လို agreement ကြီးရှိခဲ့လဲ။ဒီမှာကျွန်တော်တို့ကဒီပြန်ပြီးတော့ကျွန်တော်ကအပိုင်းပြန်လောက်ရမယ်ကွာเนาะအဲ့တော့အဲ့ဒီသဘောတူညီချက်တွေမှာဘာရီများဒေါ်အောင်ဆန်းစုကြည်ကိုချုပ်ကင်ခဲ့တယ်လေအန်လီပေါ့ဗျာเนา
ะဟုတ်ကဲ့
ဒေါ်အောင်ဆန်းစုကြည်ကလက်ရှိအာမီကိုပြောချင်တယ်လုံးချင်တယ်ဆိုရင်လည်းသူ့အနေနဲ့အာမီကိုဘယ်လိုနီးလာတဲ့သူချုပ်ကင်မလဲသူ့ရေးသွားမလားဥမာဗျာအာမီရဲ့အမောင်းဆောက်မလား
ဟုတ်ကဲ့
အာမီရဲ့အမောင်းမဆောက်မလဲအာမီကိုပြည်နဲ့အာကိုပြီးအာမီကိုချမလားဒါဒါမျိုးလေးပေါ့เนาะဆိုဟိုနည်းနည်းလေးရှင်ရှင်ဦးလေးပြောမှနားလည်မှာသလိုပဲကျွန်တော်ဒီလောက်ပဲပြောပြမယ်နော်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကိုမင်းမင်းဟုတ်ကဲ့ကိုခင်မောင်လည်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ
ဟုတ်ပါတယ်ဒီခံတဲ့နာအဲ့ဒီအစောကျတဲ့ဒီချစ်တော့ကြောင့်အဲ့ဒီအစောအဓိကအားရကျနေတယ်ဒီစားလေတော်တော်ရဲ့သူ့ခွေချိုးမှုချိုးမှုတွေရဲ့အချင်းလေးကိုချိုးနေကြရခံတဲ့နာဖြစ်ရဖြစ်တယ်ဒီခံတဲ့နာဒီအနေအစောကြီးအားရကျနေနေပြီးတော့ကျမတို့အကြောင်းချတာယူတီမာတာကိုချစ်မှတ်ထားပြီးတော့နိုင်ငံကစားတော့ဖြစ်တယ်ဒီခေတ်တည်းလိုက်တဲ့အခါရှိလို့မကောင်းဘူးဘယ်မှဆိုင်ဘယ်နိုင်ငံကလားတကယ်ကငါစစ်တပ်ကိုရင်းနေမှာဖြစ်ပါရဲ့အဲ့ဒီအစိုးရကြီးဘယ်ကြောင့်လဲဒီခေတ်တည်းဟာဒီဒါနဲ့ထုတ်ခါဖြစ်ရတယ်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးပါဆိုတော့အခုဒီမိကွန်းတော့ဒေါက်တာတင့်ဆွေကိုမေးချင်ပါတယ်ခုနကကိုရဲနိုင်အောင်ကတော့ပြောကိုဝါကတော့ပြောသွားတာပေါ့လေဆိုတော့အထူးသဖြင့်တော့ဒီရခိုင်ဒေသရင်းကမွတ်စလင်တွေဟာဒါတိုင်းရင်းသားအခွင့်အရေးတောင်းဆိုလာတာလာတဲ့ပုံစံမျိုးကိုတော့ကိုဝါကအဓိကပြောသွားတာပေါ့ဆိုလိုတဲ့အခါကျတော့အခုလိုမျိုးဒဏ်ခတ်ရေးယူဖို့အနောက်နိုင်ငံတွေအနေနဲ့ဆောင်ရွက်လာတဲ့အခါမှာဟိုဒီအနောက်နိုင်ငံတွေအနေနဲ့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ပေးရမယ်ဆိုတာမျိုးကိုဟိုတောင်းဆိုထားခဲ့တယ်လို့ဒေါက်တာတင့်ဆွေအနေနဲ့သိရပါလေဥမာအမေရိကန်အနေနဲ့ရောနောက်ဒီဥရောပနိုင်ငံတွေအနေနဲ့ရောပေါ့လေ
ဟုတ်တယ်လို့ဗျဒီကိစ္စမှာနိုင်ငံတကာကဟိုထုံးစံနိုင်ငံတကာရဲ့လုပ်ပုံလုပ်ပြီးပေါ့တခြားနိုင်ငံတွေပေါ်မှာသူတို့ဝင်ရောက်ဟိုဆောင်ရွက်မှုတွေမှာသူတို့ကပထမကသူတို့ရဲ့နိုင်ငံအကျိုးစီးပွားကိုအဓိကကြည့်ပါလေအဲ့ဒီအကျိုးစီးပွားတဲမှာလည်းပဲရေတူအကျိုးစီးပွားနဲ့ရေရှည်အကျိုးစီးပွားနှစ်ခုကိုချင့်ချိန်ရပါလေခင်ဗျအခုအမေရိကန်မှာခုနတယောက်ဆွေးနွေးသလိုပေါ့လက်ရှိတက်နေတဲ့ဒေါ်နယ်ထရမ့်ကသူကဟိုမြန်မြန်ပြောပြီးဟောရနဲ့လှုပ်တဲ့ရေတူကိုကြည့်တဲ့ဟိုသမ္မတမျိုးဖြစ်တယ်ခင်ဗျဒါကြောင့်ပဲအဲ့ဒီလိုသာမြန်မာနိုင်ငံမှာဟိုစစ်တပ်ကိုတပ်မတော်ကောင်းဆောင်တွေကိုဦးတည်လို့ပဲဖြစ်ဖြစ်တခြားအကြောင်းကိုပဲဖြစ်ဖြစ်ဆန့်ကျင်ခေါ်တဲ့တန်ခတ်အရေးမှုတွေလုံးလို့ရှိရင်အကျိုးဆက်တွေဘာဖြစ်မလဲဆိုတာကိုဟိုချင့်ချိန်ဖို့နည်းသလားလို့ကျွန်တော်ကတော့ဟိုစိုးရင်နေအဲ့လိုဖြစ်ရင်ဘာဖြစ်မလဲဆိုတဲ့အနေထားသူတို့ဖြစ်တာလေကျွန်တော်တို့နိုင်ငံဖြစ်တာကိုကျွန်တော်ပို့ပြီးစိုးရင်ပါတယ်အော်မနေ့ကပဲအိန္ဒိယကသုတေသီတယောက်ရေးသလိုအဲ့လိုလားဖြစ်လို့ရှိရင်မြန်မာနိုင်ငံဟာ တရုတ်နိုင်ငံအပေါ်မိခိုရမှုပို့ပြီးတော့ဆိုးသွားမယ်။တနည်းအားဖြင့်မြန်မာနိုင်ငံဟာဟိုတုံရင်းတုံရင်းကိုပြန်ရောက်သွားမယ်အနေအထားဖြစ်တယ်။အဲ့ဒီအတွက်လည်းဒါဟာအိန္ဒိယနိုင်ငံအတွက်အကောင်းခက်စရာဖြစ်တယ်လို့ဆွေးနွေးသလိုမျိုးပေါ့။ဒါကရေရှည်ယူစီးပွားမှာဟိုပြောင်းမြန်ကြိုးတက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ခုကဟိုရေတိုကြိုးစီးပွားပါပဲ။ဒီဘာသာရေးကိုချုံပြူတဲ့အဲဆောင်ရွက်မှုလှုပ်ရှားမှုတည်င်းတွေကိုအမေရိကန်တို့လိုဥရောပနိုင်ငံတွေဟာသူတို့ကလည်းပြန်ကြည့်ကြရည်ရှိတယ်ခင်ဗျ။အဲ့တော့အဲ့ဒါတွေကိုကြည့်ပြီးတော့မြန်မာနိုင်ငံတို့ပြုတ်ကွက်နိုင်ငံတစ်ခုပေါ်မှာတန်ခါအရေးယူမှုလှုပ်လိုက်ခြင်းဖြင့်သူတို့ဟာသူတို့အတွက်အမှတ်တရရတယ်။အဲ့တော့ခံရတာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့လူမျိုးနဲ့ကျွန်တော်တို့လက်ရှိဆိုတာပေါ့နော်။အဲ့လိုဖြစ်တဲ့အတွက်ဒါမှမဟုတ်ဟိုကမကောင်းစရာဖြစ်ဖြစ်တခုကိုကျွန်တော်တို့ဖြတ်သန်းနေရတဲ့ကာလလို့ဟိုကျွန်တော်သုံးသပ်ပါတ
ယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာတင့်ဆွေဝယ်ဆက်ပြီးတော့မေးချင်ပါတယ်။ဆိုတော့ American ပြောင်းစုမှာဆိုရင်အရင်ဒီတမရဥပမာလက်ထက်တုန်းကတော့ဒီ Democrat အစိုးရကနေဒီ Republican အစိုးရထက်ပေါ့လေပိုးပြီးတော့ဆက်ဆက်ညှိနှိုင်းတဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်။ဆိုတော့ဟိုဒါကြောင့်မလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကို short ချပေးတယ်ဒါပေမဲ့ Republican တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတင်းတင်းမာမာဆက်ဆံတက်ကြတယ်လို့ဆိုကြပါတယ်ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရ American မှာလည်းအစိုးရအပြောင်းလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘလောက်ထိအောင်သက်ဆိုင်နေပါလဲ
အဲဒါလို့ပြကျွန်တော်ကဒီဗမာနိုင်ငံနဲ့ပတ်သက်ရင် American နိုင်ငံရဲ့အင်းရဲ့ policy မှာပါတီနှစ်ခုကိုကျွန်တော်သိကြီးတော့ခွဲမိမမြင်ဘူး။ဘာကြောင့်လဲဆိုတော့အရင်တုန်းကပထမအုပ်ဆုံး sanction လုပ်ခဲ့တာ Bill Clinton မှာသူလက်မှတ်ထိုးခဲ့တာ။သူလက်ထက်ကလူ့အခွင့်အရေးချိုးဖောက်မှုကိုအကြောင်းပြချက်ကနေပြီးတော့ sanction တွေဖြစ်လာတာပါ။အဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖအစိုးရရောကလည်းမြန်မာနိုင်ငံဒီမိုကရေစီကိုပြောင်းပြောင်းတင်းတင်းထောက်ခံအားပေးပါတယ်။ Obama အထိပေါ့နော်။ Obama မှာကျတော့ဒီ sanctionကိုရုပ်တဲ့အထိဖြစ်ပါတယ်အဲ့တော့ဟို Republican နဲ့ Democrat လို့မမြင်မဲနဲ့အခု Donald Trump ကတော့ပုံစံတစ်မျိုးကြတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုခံကံကောင်းမှုတခုဖြစ်ပါတယ်ဒါကြောင့်သူလည်းပဲနှစ်နှစ်နေမလဲကျွန်တော်တို့ပြောလို့မရဘူးသို့တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကမနေ့ကပဲကျွန်တော်တို့ပို့ချုပ်မှုကြီးမေအောင်လိုင်းကိုဖုန်းဆက်တယ်ဆိုတဲ့သတင်းလေးရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လောက်ကြမယ်လို့
ဟုတ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီတိုင်းရလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလှည့်ပေးကြပါတယ်အာကိုတီးလယ်မှုကိုကျွန်တော်မေးမြန်းကြပါတယ်ကိုတီးလယ်မှုဝင်အောင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီခိုင်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရင်တော့ဒီလူ4-5သိန်း4-5-6သိန်းပြည်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာအဲ့ဒီအတွက်တော့နိုင်ငံတကာကပေးဆိုအရေးယူမှုဟာနော်ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်တိုက်ခိုက်တပ်ဖြတ်ခဲ့တာကိုနော်ဒီခိုင်အရေးမှာနိုင်ငံတကာနည်းနည်းသိရလိမ့်မယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဟိုအညာမေအောင်ကြီးအလှည့်ပေးခြင်းပါတယ်။ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ။
အော်ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာဝင်ရောက်ဆွေးနွေးပါအ
ဲဒီလိုခင်ဗျာခုလာတော့ဆိုင်ရှင်ချတာကတော့ကိုယ်လည်းပြောရမယ်ဆိုလို့ရှိရင်ချရဲဟိုတရားဟောင်းပြန်ပြန်လာလားနော်ဒီချိန်မှာကျွန်တော်တို့တောင်းဆိုရလက်ထက်တုန်းကလည်းဒီဆိုင်ရှင်တွေကိုလိုက်ခဲ့တယ်အခုကနည်းနည်းလေးထူးခြားနေရတယ်ရှိနေရတက်တဲ့သူကအစိုးရကိုဖွင့်ထုတ်လိုက်တာမင်းကဒီလိုနာတာကျွန်တော်နားထောင်လိုက်တဲ့ခါကျတော့ရှုပ်တော့အမပြောက်သွားနေပြီးတော့အစိုးရကတော့ဒီမိုဒီစီလမ်းကြောင်းကိုတွန်းနေတဲ့အစိုးရမသိချီအားမသိကြပါနဲ့လို့ဒီကံတော့မတရားရပြောတယ်အဲ့ဒါကြီးကကောင်းပြီလားမကောင်းဘူးဆိုတော့ကျွန်တော်တို့ခဏကျွန်တော်ရဲ့ YouTube ခေါင်းဆောင်လည်းတက်မတော်ဟာဒီမိုကရေစီလမ်းကြောင်းကိုခဏပြနေတာအမျိုးသားယူကြားရှိဝင်တလုံးသွင်းပြောသွားနေတာအဲ့ဒီမှာမတော်ညီကြတာယူကြီးမရောက်ကြများမဲမဲလေးမှာငါးလုံးလူရောရလို့ရှိရင်ဒီမိုကရေစီလမ်းကြောင်းကိုတွားနေတယ်မှာမဲမဲလေးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲအကျိုးများများကြီးကတွဲသွားနိုင်လို့ရှိတော့များများကြီးလက်ခံမှုဖြစ်နိုင်တယ်ခင်ဗျအဲဆိုလိုတာကတော့ဒီလိုကဒါမှဒီလိုလည်းမဖြစ်ပါဘူးဒါဥပမာပြောတာပါဘာလို့ဒီဖြစ်ပေါ်ကြာအဲ့ဒါကိုကျွန်တော်တို့ sanction တွေကိုခွဲပြီးတော့မှချထားပြီးဒီကောင်းတဲ့လက္ခဏာတွေမဟုတ်ဘူးညာအခုကဆရာဒေါက်တာအင်းဆိုကြတာကျွန်တော်ထောက်ခံပါတယ်
အကျိုးရင်းကအဲ့ဒီဆိုင်ရှင်ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလုပ်လိုက်လို့နိုင်နိုင်နိုင်နိုင်လုပ်လို့ဆိုလို့ရှိရင်တော့မစလဲမနေတရုတ်နဲ့အောက်တော့ရောက်သွားမှာလေဟိုဒီကြီးကတော့ပြင်လာတာတော့တန့်ချင်လို့အားလုံးကျွန်တော်ရေတော့ကိုညံခေါ်တာလေအမေရိကန်ဆိုတော့မှဟိုဟာလေးကျွန်တော်တို့ရှင်ရက်လေးအဲ့ဒီလိုတုတ်ပြီးနေတယ်တို့ရဲ့အမြင်နဲ့တစ်ချက်လေးပါခင်ဗျာမြန်မာနိုင်ငံကိုပြစ်ထားလို့တော့တရုတ်ရေတော့အောက်မျက်နှာလို့ဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြန်မာတကယ်အဲ့ရှင်ကွက်လို့ပုံစံမျိုးတွေအမေရိကန်နိုင်ငံမှာတော်တော်များများရှိနေဆိုလို့ရှိရင်တော့ဆိုင်ရှင်လုံလားဟာမချမ်းနိုင်ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာနော်အဲ့ဘာလို့ဖြစ်ဖြစ်ပေါ့လေကျွန်တော်တို့
ဟုတ်ကဲ့
ကျွန်တော်တို့ရဲ့လူမျိုးကောင်းတော့အမျိုးစုရဲ့တိုက်ချုပ်ကြီးကိုကြီးကြီးမအောင်နိုင်လို့ရေအမျိုးသားယူရရှိရေးကိုကလုံးသွင်းပြီးတော့ဒီလိုပြည်စီလမ်းမြောက်တွားနေတဲ့အချိန်မှာဒီမျိုးသူကတော့ဒီဆိုင်ရှင်ဟာများများစားစားတော့ရိုက်ခတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါရ
ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုဇော်မကိုဇင်မင်းအောင်အလှရောက်ပါပြီခင်ဗျကိုဇင်မင်းအောင်ဝင်ရောက်ဆွေးနွေးပြပါခင်ဗ
ျဟုတ်ကဲ့အနောက်နိုင်ငံတွေကလေဒီမိုကရေစီလမ်းကြောင်းကိုသူတို့ကပဲသူဟိုနောက်ပြန်လှည့်တော့အောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပါတယ်ခင်ဗျဟုတ်ကဲ့ဘလူးကမှကျွန်တော်တို့မြန်မာနိုင်ငံကလေအဲ့လိုနောက်ပြန်လှည့်အောင်မလုပ်ဘူးသူတို့ကပဲလုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်မြင်ယူဆမိပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုဇင်မောင်ရေဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျဟိုခတ်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျဆိုတော့တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်အောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခန့်ကဏ္ဍကနေပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တောင်ဆန်းစုကြည်အပေါ်လည်းပဲတစ်ချိန်တော့တော့အင်တိုင်းအားတဲ့ထောက်ခံပံ့ပိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးအရှင်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဖြစ်လာတာဒီအသွင်ကူးပြောင်းရေးအပေါ်ကိုဘလို့ဘလောက်ထိအောင်ရိုက်ခတ်မှုရှိမယ်လို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းသာဒီရိုက်ခတ်မှုရှိမယ်ဆိုတာပြောဖို့ဖြတ်တင်နေလေရိုက်ခတ်မှုရှိတယ်ရိုက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအတုလက္ခဏာဆောင်တဲ့ရိုက်ခတ်မှုကြီးရှိမယ်ဆိုတာတော့သာသိနေပေါ့ကျွန်တော်တို့ပြောနိုင်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရရောဘလို့ထင်ပါလဲခင်ဗျဒီပြီးခဲ့တဲ့နှစ်ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကလည်းပဲဒီဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေတာကန်မွတ်စလင်တွေကိုသူတို့ရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြည်ရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုပဲမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေထားခုနလိုမျိုးပေါ့လေ Rex Tillerson ကိုရင်ဖုံးဆက်ပြီးတော့တောင်ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျဒေါက်တာတစ္ဆေ
โอเคဒီကိစ္စမှာဒီဒုက္ခတွေဖြစ်နေတဲ့အဲလူတွေကိစ္စကအန္တမဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုမဖြစ်တင်လာတဲ့ဖြစ်သွားခဲ့တဲ့ဟိုကန်ဆိုးမှုကြီးကတော့ကျွန်တော်တို့ဖြစ်ပြီးပြီအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျာအဲ့တော့တောင်းဆိုချက်တွေဟာတင့်တင့်လျောက်ပတ်တယ်မလျောက်ပတ်ဘူးဆိုတာကျွန်တော်တို့နိုင်ငံရဲ့အရှိဥပဒေအခြေခံဥပဒေနဲ့ဥပဒေတွေအရာနဲ့နိုင်ငံသားဖြစ်မှုတွေအရာကျွန်တော်တို့ဒီထက်ကြော်ပြီးတော့ပဲဇောမှလုံးလို့မရပါဘူးဟိုတကယ်လို့အရင်အစိုးရဆိုလဲဒီလိုလောက်အောင်လုပ်မှာပေါ့နော်အဲ့တော့ဒါတွေနဲ့ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးနိုင်ငံတကာလည်းသူတို့တောင်းဆိုနေတဲ့သူတို့ကိုဟိုတောင်းဆိုပြီးတော့អော်နေကြမှာပဲဖြစ်တယ်ခင်ဗျအဲ့တော့အဲဒီရခိုင်ဒေသအစီရင်ခံစာမှာပါသလိုရောနိုင်ငံတော်အကြံပေးပုဂ္ဂိုလ်ပြောသလိုရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိကိုအကြ ాయి ဆွဲပြီးတော့အကြ ాయి လုံးဝမဲ့ကိစ္စတွေအစီအစဉ်တွေလည်းအမြောက်များလုံးဝမဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံတကာဘာပြောနေနေကျွန်တော်တို့အခြေယူပြီးတော့ဟိုဆောင်ရွက်သွားမယ်ကိစ္စတစ်ခုပဲဟိုဖြစ်ပါတယ်အဲ့တော့ဒီနိုင်ငံတကာကအခုလိုဆန့်ကျင်လောက်တာတွေဟာဒီခါအရေးတစ်ခုတည်းကိုဟာလာဟိုဇောင်းပေးဖြစ်ပြောနေကြတာကျွန်တော်တို့ကနိုင်ငံတစ်ခုလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲကိုသွားမှာဖြစ်တော့ဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံတကာအကူအညီနဲ့ပူးပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားစရာရှိတယ် ဒါပေမဲ့လို့ဟိုကျန်တဲ့အစိပ်ပိုင်းတွေမှာဒီမိုကရေစီပြုပြင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်လည်းမြင်ပါတယ
်။ဟုတ်ကဲ့ဟိုကိုအောင်မိုင်းရောဘယ်လိုထင်ပါလဲခင်ဗျ။အခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေထားနိုင်ငံတကာကဒီပြည်ခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာမင်းပြောချင်ပါလဲ။
အေးဗျာကျွန်တော်တကူတော့ဆွေးနွေးချင်တယ်။အခုကအမေရိကန်ကလုံးမဲ့ဆန့်ရှင်ဆိုတော့ပဲအားလုံးကဥတည်ပြီးစဉ်းစားကြတာပေါ့။အခုကကျွန်တော်ယူရိုပီယန်ဂျူနီယာကတင်းနေလာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးစုပ်ပြစ်ချက်တကူချရပါဗျာ။အဲဒါလူဇင်ဘတ်ယူရိုပီယန်နိုင်ငံသားရေးဝန်ကြီးကြီးဟောက်တူဘာလ16ရက်နေ့အစည်းအဝေးကနေစုပ်ပြတ်တာ
။ဟုတ်ကဲ့ခက်မြန်မြန်လေးပြောပြပါခင်ဗျာ
။မြန်မာတပ်မတော်ကာဝေးဦးစီးကျုံနဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုတွေပြတ်တန်ထားမယ်။လက်ရှိကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုပြန်လည်သုံးသပ်မှုဒါယူရိုပီယံမှာလည်းဒီကိစ္စတွေဟာရှိပြီးပြင်သစ်တို့ဟာစာချင်းအင်္ဂလန်တို့ဦးကြီးပြီးတော့ဆိုလိုချင်တာကဆန့်ကျင်ကိစ္စတွေဟာဆန့်ကျင်ချအခြေကြီးရဲ့ချက်ကခုနကကျွန်တော်ပြောတဲ့ပြည်ထောင်ခွင့်ရမှုကိစ္စတွေပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့နောက်ဆုံးအနည်းချုပ်မိကောမှာကျွန်တော်ဟို15 minute second second 20 second လောက်ပြောပြပါဆိုတော့ဒီမိုကရေစီရဲ့အတင်ကူးပြောင်းမှုလမ်းကြောင်းကိုတွားနေတဲ့မြန်မာနိုင်ငံအနေနဲ့ပေါ့လေနိုင်ငံတကာနဲ့ရင်းမောင်းတန်းနိုင်မှုကြိုးစားနေတဲ့အခါမှာဒီနိုင်ငံတကာရဲ့စာနာနားလည်မှုရရှိအောင်ဆောင်ရွက်ဖို့အရေးအောဘလောက်အရေးကြီးလို့ထင်ပါလဲခင်ဗျာကိုကစပြီးတော့ပြောပြပြပါ
နိုင်ငံတကာနဲ့နားလည်မှုရဖို့ကမြန်မာနိုင်ငံအတွက်အကန့်အရေးကြီးပါလေအလားတူပဲနိုင်ငံတကာကလည်းမြန်မာနိုင်ငံရဲ့တကယ်တကယ်ဒီစက္ကနာတွေကိုချုပ်ငုံနားလည်ဖို့လည်းအရေးကြီးပါတယ်အလို့မှမဟုတ်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်ကပကာကြီးတဲ့ကောအကျိုးရှိရရလာပြီးထလာမှာမဟုတ်ပါဘူ
းဒေါက်တာတင်းဆွေပြောပါခင်ဗျာ
မှန်ပါတယ်ခင်ဗျာကျွန်တော်တို့ပုံရိပ်ကိုဟိုပိုကောင်းအောင်ကြိုးစားဖို့လိုပါတယ်အဲ့ဒီလိုတဲ့နေရာမှာဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိဆိုရတာမကတပ်မတော်ခေါင်းဆောင်တွေကပါကြိုးစားမှသာလျှင်ကျွန်တော်တို့ပုံရိပ်ေကောင်းကောင်းပြန်ရမယ်ပုံရင်ကောင်းကောင်းပြန်ရမှသာလေဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ပို့ပြီးတော့ထောက်ကူရလဲမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကိုအောင်မိုင်းကနောက်ဆုံးသုံးသပ်ချက်လေးပြောပြပါခင်ဗ
ျဒီကိန်းဒီပြဿနာကိုဖြေရှင်းဖို့ကျွန်တော်အချက်5ချက်လောက်တော့ပြောချင်တယ
်ဒီကအချိန်သိမ့်မရတော့လို့ကျွန်တော်တို့ခက်မြန်မြန်လေးပဲပြောပြပ
ါလက်ရှိလုံးဝလဲရှင်းရှင်းလေးရှိမှာဖြစ်မယ်ရပိုင်ရခိုင်ဘက်ကဖြစ်ဖြစ်ဘင်္ဂါလီခေါ်တဲ့ဝင်းချာဘက်ကဖြစ်ဖြစ်ပြဿနာမဖြစ်ဖြစ်အောင်ဖြစ်နေတဲ့စုစုကိုအတိအကျပြန်လဲသုံးသပ်တယ်အဲ့ဒါဒီဖြတ်တော့မှဖြစ်မယ်မြန်မာနိုင်ငံဒီမှာအဲ့ငွေမဲတုံကြီးတို့ဖြင့်ခုထိုက်ပြီးတက္ကနာရှာနေတယ်အဲ့ပုံကိုယ်တွေလည်းပြတ်ပြတ်သားသားကင်တယ်လို့လေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုအောင်မိုင်းရင်ကျွန်တော်တို့ဒီအစီအစဉ်ကတော့အချိန်ပြည့်သွားပြီဖြစ်တဲ့အတွက်ဒီလောက်ပါပဲခင်ဗျာဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့သတင်းအချင်းချက်ကိုကိုရန်နိုင်ကြီးညာပေးပါမယ်ရှင်
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ရှက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအတွင်ပထမဆုံးစွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်ပါတယ်ဒီစုံစမ်းစစ်ဆေးမှုကိုတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဦးဆောင်ခဲ့တာပါချိတ်ပိတ်ထားတဲ့ဒီစွဲချက်တွေကိုတောက်ကြနေနောက်မှန်းကတင်သွင်းခဲ့တာဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြပါတယ်ကတလုံးညဒေသဆွေးအဖွဲ့ကိုဖျက်သိမ်းတာကိုလက်ခံဖို့ကတလုံးညဒေသသမ္မတကာလို့စ်ပူးချ်ဒမွန်ကိုစပိန်ဆိုရကအမိန်ပေးလိုက်ပြီးတဲ့နောက်သူ့အနေနဲ့ကတလုံးညားဒေသလွတ်လပ်ရေးကိုဆက်လက်တိုက်ပွဲဝင်သွားမယ်လို့ယာရုကနေဖယ်ရှားခံလိုက်ရတဲ့ကာလော့စ်ပူးချ်ဒမွန်ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်တင်ညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VO American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.